ကိုရိုနာဗိုင်းရပ်စ်ကြောင့်စီးပွားရေးအထိနာနေတဲ့မြန်မာနိုင်ငံကိုအမေရိကန်ဒေါ်လာတန်350အရေးပေါ်ချိန်ငွေပေးအပ်ဖို့နိုင်ငံတကာငွေကြေးရမငွေအဖွဲ့ IMF အမှုဆောင်ဘုတ်အဖွဲ့ကအတည်ပြုဆုံးဖြတ်လိုက်ပါတယ်မြန်မာနိုင်ငံရဲ့ငွေပေးငွေယူရှင်းနှက်မှာအပူတပြင်းလိုအပ်ချက်တွေရှိနေတာကြောင့်အခုလိုဒုတိယအကြိမ်ချိန်ငွေထုတ်ပေးဖို့ဆုံးဖြတ်လိုက်တယ်လို့လည်း IMF အဖွဲ့ရဲ့ဇန်နဝါရီလ13ရက်နေ့သတင်းထုတ်ပြန်ကြမှာဖော်ပြထားပါတယ် IMF ရဲ့အရေးပေါ်အကူအညီပေးရေးအစီအစဉ်ကမြန်မာနိုင်ငံအတွင်း COVID-19 ကြောင့်ဖြစ်ပေါ်နေတဲ့စီးပွားရေးနဲ့လူမှုရေးသက်ရောက်မှုတွေကိုရော့ပောင်းအောင်လုပ်ပေးမဲ့နေတူကာကွယ်မဲ့အားနည်းသူတွေကိုပံ့ပိုးပေးနိုင်လိမ့်မယ်လို့လည်း IMF ကပြောပါတယ်။အခု IMF ရဲ့ချိန်ငွေကဒုတိယအကြိမ်မြောက်ချိန်ငွေဖြစ်ပါတယ်။2020ပြည့်နှစ်ဇွန်လတုန်းကလည်းအမေရိကန်ဒေါ်လာ356.5သန်းချိန်ငွေပေးရခဲ့တာကြောင့် COVID-19 ကူစားရေး IMF ကပေးရထားတဲ့ချိန်ငွေပမာဏစုစုပေါင်းဒေါ်လာသန်း900ရှိပြီဖြစ်ပါတယ်။အခုဒီချိန်မှာလည်းမြန်မာနိုင်ငံရဲ့မြစ်တဲရက်ကန်ချက်ကိုအခြေခံပြီးအမှုဆောင်ပုတ်အဖွဲ့ကဆွေးနွေးခဲ့တာဖြစ်ပါတယ်။ဆွေးနွေးပွဲပြီး IMF အဖွဲ့ရဲ့ဒုတိယစီမံခန့်ခွဲမှုဒါရိုက်တာမစ္စဟီရိုဖူရူဆာဝါရဲ့ထုတ်ပြန်ချက်မှာ COVID-19 ဒုတိယလိုင်းကြောင့်မြန်မာစီးပွားရေးထိခိုက်နေပြီးအသွားလာပိတ်ပင်တာခီးသွားလုပ်ငန်းကျဆင်းတာနဲ့ကုန်ပစ္စည်းထောက်ပံ့မှုလမ်းကြောင်း supply chain တွေပြတ်တောက်ကုန်တာတွေဖြစ်ပေါ်နေတယ်လို့ပြောပါရယ်အခုပေးရတဲ့ချိန်ငွေက COVID-19 ကြောင့်အပူတပြင်းလိုအပ်နေတဲ့မြမပန်းထားငွေကြေးအခြေအနေကိုကုစားရမှာအထောက်အကူဖြစ်စေလိမ့်မယ်လို့လည်း Mitsuhiro Furusawa ကပြောပါရယ်ခင်ဗျာ